သမရရဲ့လူငင်းတက်တာကွင်းနဲ့လွတ်တင့်လွတ်ထိုက်သူတွေကိုလွတ်ပေးတယ်ဆိုရင်အကျဉ်းသားစီစီရေးကော်မတီလိုမျိုးအဖွဲ့ဖွဲ့စည်းပြီးလူအဖွဲ့စည်းကိုအန်ဒီရမပြုတ်နိုင်သူတွေကိုတေချာစီစီလွတ်ပေးတဲ့ကြောင်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးဆောင်ရွက်နေသူတွေကပြောပါတယ်အကျဉ်းထောင်နေတဲ့မှာယုံကြည်ချက်ကြောင့်အခွင့်အရေးလှုပ်ရှားမှုတွေကြောင့်မတရားထောင်ချခံခဲ့ရသူတွေကိုလည်းသမရအနေနဲ့တေချာစင်စားပြီးလွတ်ပေးတဲ့လို့လက်ရှိသမရလူငင်းတက်တာကွင်းနဲ့လွတ်လာတဲ့ကချင်းရေးလှုပ်ရှားသူတဦးကတောင်းဆိုပါတယ်ဆူမောင်ကဆက်ပြောပြမှာပါရှင
်ဟုတ်ပါတယ်မြန်မာနှစ်တကူကာလမှာတော့ပြည်သူလူထုအေးချမ်းစေဖို့နောက်လူသားချင်းစာနာမှုကိုထောက်ထားအလေးထားသောအဖြစ်နိုင်ငံတော်သမ္မတရဲ့လူငယ်သက်သာခွင့်နဲ့မြန်မာနိုင်ငံတော်ဝန်အချင်းတော်အချင်းစခန်းတွေကနေပြီးခဲ့တဲ့ဧပြီလ18ရက်နေ့ကအချင်းသား9500ကျော်ကိုပထမအဦးဆုံးအကြိမ်လွှတ်ပေးလိုက်တယ်လို့ဒုတိယမြောက်အကြိမ်မှာတော့ဧပြီလ26ရက်နေ့အကျဉ်းသား9000ကျော်ကိုလွှတ်ပေးခဲ့ပါတယ်။မကြာခင်မှာတော့သမ္မတရဲ့အမိန့်နဲ့လွှတ်တဲ့လွှတ်ထိုက်သူတွေကိုတတိယအကြိမ်လူငယ်သက်သာခွင့်ထပ်ပြီးပေးဖို့ရှိတယ်လို့လည်းနိုင်ငံတော်သမ္မတရုပ်ပြောခွင့်ရဦးစောထီကပြောဆိုထားပါတယ်။ဒါပေမဲ့လို့နိုင်ငံရေးစစ်ပွဲရပ်တန့်ရေးငြိမ်းချမ်းရေးလှုပ်ရှားသူတွေအပါအဝင်နိုင်ငံရေးအကျဉ်းသား9ဦးသာလူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာသေးတာမို့တကယ်ပဲလွတ်တဲ့လွတ်ထိုက်သူတွေကိုလွတ်ပေးဖို့ဆိုရင်တော့ပြည်ထရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်တစ်ခုတည်းမဟုတ်ဘဲအကျဉ်းသားစီစဉ်ရေးကော်မတီဖွဲ့စီစဉ်လွတ်ပေးတဲ့လို့နိုင်ငံရေးကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPPB ရဲ့တွဲဘက်အတွေ့အမှုကိုပို့ကြီးကအကြံပြုပါတယ
်။9ရောက်ပဲကျွန်တော်တို့ဆင်းရဲရတာပါတယ်။ကျွန်တော်တို့ဆင်းရဲ9ရောက်ပဲပါပါတယ်ပေါ့။မန္တလေးထောင်က1ရောက်အမင်းညံထောင်က1ရောက်နောက်မြစ်ကြီးထောင်က3ရောက်။ဒီကြမ်းကြတော့ဒီအချင်းဆောင်ကနေပြောလို့ရမစီပဲနဲ့လှုပ်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီစီစစ်မှုတွေသိကြလို့ရတယ်အဲ့ဒီစီစစ်မှုတွေလုပ်တဲ့အခါမှာလူ့ဖွဲ့စည်းကိုအန်လီမပြုတ်နိုင်တဲ့သူတွေကိုရွေးလျှော့ရတာပါတော့အဲ့လိုလူ့ဖွဲ့စည်းကိုအန်လီမပြုတ်နိုင်တဲ့သူတွေကိုရွေးလို့မယ်ဆိုလို့ရှိရင်အဲ့ဒီကျင်းသားတွေကိုထိတ်တော့လှုပ်ပေးတယ်တော့အဲ့လိုတခြားကျင်းသားတွေကိုမလှုပ်ပေးရဘူးမဟုတ်ဘူးပြည်မှုနဲ့ပြည်တယ်နဲ့မပြတ်တဲ့ကျင်းသားတွေရတယ်အများကြီးရှိတယ်ဒါကတရားဥပဒေစိုးမိုးမှုအားနည်းတဲ့ကိစ္စတွေကြောင့်ဖြစ်တာလည်းရှိတယ်ဒါကြောင့်မို့ဒီကြက်စီစစ်ပြီးတော့လွှတ်ပုံလိုတယ်စီစစ်တဲ့အကောင်မှာလဲဒီပြည်ရေးဝန်ကြီးဌာနကပဲစီစစ်နေကြတဲ့ဆက်လို့ရှိရင်အခြေဆက်စီစစ်ရေးကော်မတီကိုဖွဲ့ပြီးတော့စီစစ်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ပုံလေးမြေတာပို့ရမယ်ပို့ပြီးတော့ဒီယုံကြည်မှုတွေရမယ်ပေါ့အဲ့လိုပုံစံမျိုးနဲ့လုပ်တင်နေလို့တော့ကျွန်တော်တို့ကအကြံပေးချင်ပါတယ်အခုဒီလွှတ်ပေးနေတယ်ဆိုတော့ကလည်းအချင်းဆောင်လူကြီးရှော့ဖို့အတွက်တစုံတရာလူကြီးရှော့ဖို့လို့လွှတ်ပေးနေတယ်လို့ကျွန်တော်တို့ယူဆတယ်ဒါပေမဲ့အဲ့လိုယူဆတဲ့အထဲမှာပဲနိုင်ငံရေးအကျဉ်းသားတွေကိုချင်းချင်းရှိလွှတ်ပေးဖို့တော့လိုအပ်နေပါတယ်
တိုက်ပွဲတွေရက်တက်ရေးစစ်ပွဲရက်ရေးရေးရဲစွာဆန္ဒပြရင်းနဲ့တက်မတော်အကြီးအကျယ်ပြက်စီမှုနဲ့ထောက်ကြခဲ့တဲ့ကချင်ရေးရဲရေးလှုပ်ရှားသူဦးစောချက်ကတော့ပြီးခဲ့တဲ့ဧပြီလ26ရက်နေ့တက်မတော်လူကြီးချမ်းသာကွင်းနဲ့လွတ်မြောက်လာသူဖြစ်ပါတယ်မြစ်ကြီးသားအကျဉ်းတော်ကလွတ်မြောက်လာသူဦးစောချက်ကတော့ထောင်ထဲမှာအပြစ်မရှိဘဲနဲ့မတရားဆွဲချက်တင်ထောက်ချခံရသူတွေယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုစိတ်သက်ပိုင်းဆိုင်ရာကျင့်ပန်းနှိပ်စက်ခြင်းမပြုဘဲပြန်လွတ်ပေးတင်တယ်လို့အကြံပြုပါတယ်
ကျွန်တော်ပြောချင်တာကတရားမျှတမှုလုံးဝမရှိဘူးသူတို့ဒီလူငင်းချမ်းသာခွင့်ပေးတာကကျွန်တော်တို့ဒီ16ရက်နေ့ကျွန်တော်တို့အချင်းထောင်ထဲမှာရှိတဲ့အချိန်မှာပုံမှန်16ကောင်းနေဆိုတဲ့အဲ့ဒီလုံးကိုပဲသူတို့ပေးသွားတာကျွန်တော်တို့မြစ်နာချင်းထောင်ထဲမှာပေါ့နော်အပေါ်လုံးအချင်းတို့ချင်းသာ980လုပ်ပေးတယ်သူတို့ပြီးတော့တခြားပုံမှန်ဘာမှမပါဘူး16ပြည့်မပါဘူးတမက်တိတိမှုတွေဘာမှပုံမှန်တွေမပါဘူးအဲ့ဒါလည်းပါတော့ပြီးတော့သူတို့ကတမ္ပဇရဲ့အမင်းကျော်ရစာအမှတ်မှလည်းနောက်ဒီကုတ်ကျွန်တော်တို့ဒီစောင့်ရနေပါတယ်ဆိုတော့နောက်ဆက်တွဲပါလာတယ်ပြီးတော့သူတို့ရဲ့ဒီဟာလုတ်ချင်းအချင်းအဲသူတို့ရဲ့ဒီနိုင်ငံရဲ့အမျက်ထုတ်တယ်ပြီးတော့2020အတွက်ဒါတခုခုသူတို့ရဲ့ညားလာလားလို့ကျွန်တော်တို့အဲ့မျိုးပဲသုံးသပ်တယ်ကြာအဲကျွန်တော်တို့ဒီအချင်းကနေတဲ့ချိန်မှာဒီအချင်းတော်ချင်းမှာရှိတဲ့ချိန်တော်မှာဒီကျွန်တော်တို့ဒီဝန်ညာနဲ့ထောင်ဝင်စားတွေထောင်ကနန်းကြီးပါလို့ကျွန်တော်တို့လာပြတာပေါ့နော်ဒီလိုလိုထုတ်အပ်နေတဲ့ဝန်ညာနဲ့အဲ့တော့ကျွန်တော်လည်းအဲကိုအားအများကြီးကြတာပေါ့
ထောင်ကျခံထားရတဲ့အကျဉ်းသားတွေအပြင်ဆက်ပြီးတော့မှတရားရင်ဆိုင်စေနိုင်ငံရေးအကျဉ်းသားတွေဖမ်းဆီးချုပ်နှောင်ထားစေတက်ကြွလှုပ်ရှားသူတွေကိုပြန်လွတ်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးဆောင်ရွက်နေသူတဦးဖြစ်တဲ့ကိုပိုကြီးကပြောပါတယ
်ကျွန်တော်တို့တော့ဒီအမြန်ဆုံးနိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွတ်လာနိုင်မယ်လို့ညွှန်လင့်ပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးအကျဉ်းသားကိစ္စကအမျိုးသားပြည်နယ်ချင်းမဲ့ရေးနယ်လေတိုက်ရိုက်ဖက်သက်ပါတယ်အဲ့လိုပဲနိုင်ငံရေးအကျဉ်းသားကိစ္စကနိုင်ငံကအခင်းအကျင်းတွေနဲ့လည်းအများကြီးသက်ဆိုင်တယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံကကအခုချိန်မှာမြန်မာနိုင်ငံကိုလူ့ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစစ်ဆေးရတာရှိတယ်။နောက်လွတ်လပ်ခွင့်လွတ်လပ်မှုတွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေတာလည်းရှိပါသေးတယ်။အဲ့ဒါတွေကိုဖြေရှင်းဖို့အတွက်ကိုနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတာကတစုံတရာအထောက်အကူဖြစ်လိမ့်မယ်လို့ ကျွန်တော်တို့ယုံကြည်ပါတယ
်။နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လူငယ်တက်တာခွင့်တစ်ခုစလုံးမှာတော့တစ္ဆတ်တရက်နေ့လူငယ်တဲ့မှာနိုင်ငံရေးအကျဉ်းသားကတဦးပါဝင်ပြီးဒုတိယအကြိမ်လူငယ်မှာတော့နိုင်ငံရေးအကျဉ်းသားကသုံးဦးပါဝင်ခဲ့ပါတယ်။ထောင်ထဲချီပြန်လွတ်မြောက်လာသူတွေထဲမှာအများစုကတော့မွေးရီစေဝါမှုနဲ့ထောက်ချခံရသူတွေပါဝင်ခဲ့တယ်ဆိုပြီးဝေဖန်မှုတွေရှိနေပါတယ်။လွတ်သက်လွတ်ထိုက်သူတွေကိုတတိယအကြိမ်လူငယ်တက်တာခွင့်ထပ်ပြီးပေးဖို့ရှိတယ်လို့လည်းနိုင်ငံတော်သမ္မတရုပ်ပြောခွင့်ရဦးစောထီကပြောဆိုထားပါတယ်ရှင်။